သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါတော်ရရှင်များရှင်ဩစတြေးလျနိုင်ငံမှာနေထိုင်ကြတဲ့အမျိုးသားအမျိုးသမီးအတော်များများမှာအိမ်တွင်းအကြမ်းဖက်ခံရမှုပြဿနာနဲ့ရင်ဆိုင်ကြုံတွေ့ရတတ်ပါတယ်လူမှုအတိုက်အဝန်းတွေကြားမှာအိမ်တွင်းအကြမ်းဖက်ခံရမှုကိစ္စရပ်တွေကိုသတိချက်မိစေဖို့နဲ့အကူအညီဘယ်လိုရယူနိုင်မလဲဆိုတဲ့သတိအချက်လက်ပေးနိုင်မှုရည်ရွယ်ချက်တွေနဲ့အိမ်တွင်းအကြမ်းဖက်မှုတွေကနေအကာအကွယ်ပေးရင်နှိုးဆော်လာတတ်လားဖြစ်ပါတယ်ဩစတြေးလျစည်ရင်းအင်ဌာနကနေထုတ်ပြန်ခဲ့တဲ့2012ခုနှစ်အစည်းအဝေးခန်းစားရရာဩစတြေးလျမှာနေထိုင်တဲ့အမျိုးသမီး9ယောက်နဲ့တယောက်ဟာလိင်ပိုင်းဆိုင်ရာအနိုင်ကျင့်ခံနေရပြီးအမျိုးသမီး3ယောက်မှာတယောက်ဟာရုပ်ပိုင်းဆိုင်ရာနှိပ်စက်ညှဉ်းပန်းခြင်းကိုခံနေရတယ်လို့သိရှိရပါတယ်မိသားစုအကြမ်းဖက်မှုကိစ္စရပ်တွေကိုကူညီဖြေရှင်းပေးနေတဲ့ Victorian တော်ဝင်ကော်မရှင်ရဲ့2016ခုနှစ်အတွင်းတွေ့ရှိခြင်းအရာယဉ်ကျေးမှုမတူညီဘာသာစကားမတူညီမှုတွေဟာဩစတြေးလျနိုင်ငံမှာနေထိုင်ကြတဲ့မိသားစုတွေအတွက်မိသားစုတွင်အကြမ်းဖက်ခံရမှုတွေကြုံလာတဲ့အခါအကူအညီရယူတောင်းခံမှုအတားအဆီးဖြစ်နေပါတယ်လို့ထုတ်ဖော်ပြသခဲ့ပါတယ်နိုင်ငံရခြားကနေပြောင်းရွှေ့နေထိုင်နေကြတဲ့မိသားစုတွေတဲကအမျိုးသမီးတွေဟာမိသားစုတွင်အကြမ်းဖက်ခံရနိုင်ခြင်းပုံမြင့်နာကိုတွေ့ရှိခဲ့ကြပါသည်ဆစ်ဒနီမြို့အနောက်ပိုင်း Liverpool Migrant Resource Center ရဲ့ပြောကြားချက်အရလူမှုအတိုင်းဝိုင်းကနေအထူးကြံရည်တည်နေရခြင်းဘာသာစကားအခက်အခဲရှိခြင်းသူတို့လူမျိုးယဉ်ကျေးမှုအတိုင်းဝိုင်းကနေဖယ်ခြင်းခံရမှာကိုကြောက်ရွံ့ခြင်းတွေကအကြမ်းဖက်ခံရမှုတွေအတွက်အကူအညီတောင်းခံမှုတားအစီတွေဖြစ်နေပါတယ်လို့သိရှိရပါတယ်။ဒါကြောင့်နိုင်ငံကူးပြောင်းလာသူအမျိုးသမီးတွေဟာသူတို့ရဲ့မိခင်နိုင်ငံမှာအနိုင်ကျင့်ခံရသလိုပဲဩစတြေးလျနိုင်ငံကိုရောက်ရှိလာပြီးနောက်ဆက်လက်အနိုင်ကျင့်ခံနေရဆဲပဲဖြစ်ပါတယ်။သူတို့တွေကိုဩစတြေးလျနိုင်ငံရဲ့တရားစီရင်ရေးစနစ်ဥပဒေရေးရာစနစ်တွေကိုနားလည်အောင်ရှင်းလင်းပြောပြထားဖို့လိုအပ်နေပါတယ်အထူးသဖြင့်သူတို့တွေစိတ်ပူနေသလိုသူတို့ရဲ့တိုင်ပင်ဆွေးနွေးမှုတွေကိုဖွင့်လှစ်ပြောပြမှာဗီဇာရုပ်သိမ်းခံရမှာစာသားတွေအတွက်ဥပဒေကြောင်းအရဘလို့ကာကွယ်ကူညီပေးနေရဆိုတာကိုရှင်းရှင်းလင်းလင်းသိထားဖို့လိုအပ်ပါတယ်ပိုလန်နိုင်ငံကနေနိုင်ငံပြောင်းရွှေ့လာသူတဦးရဲ့အတွေ့အကြုံအရသူမဟာသူမကလေးရဲ့ဖခင်ကနေသူမအပေါ်အနိုင်ကျင့်တာကို၄နှစ်လောက်ခံစားခဲ့ရပြီးပြင်ပလောကနဲ့လည်းအဆက်အသွယ်ပြတ်ခဲ့တယ်လို့ဆိုပါတယ်အင်တာနက်အသုံးပြုပင်မရတဲ့အပြင်သူမနဲ့ဖုန်းအဆက်အသွယ်ရှိတဲ့သူတွေကိုပါအမြဲစစ်ဆေးလေ့ရှိခဲ့ပါတယ်သူမမှာတမိရှိတဲ့အတွက်အလုပ်လုပ်ကိုင်းနိုင်ခြင်းမရှိပဲသူမရဲ့ခင်ပွန်းတဲ့အပေါ်မှာငွေကြေးအကူအညီလုံးလုံးလျှက်လျားမိခိုခဲ့ရပါတယ်။သူမရဲ့အချိန်တွေကိုခလေးထင်းထမင်းချက်ဥယင်ပြုစုစသည်ဖြင့်အတုံးချကုန်လွန်ခဲ့ရပြီးသူမခင်ပွန်းဟာသူပါမသူမကိုအပြင်ထွက်ခွင့်ပေးတယ်လို့ဆိုပါတယ်။သူမမှာတမိဖြစ်သူစေကံပြဖို့ကာငါစီဖို့ငွေကြီးတပြားတစ်ချက်မှမရှိခဲ့ဘူးလို့သိရပါတယ်။သူမမှာအမြဲတမ်းနိုင်ငံသားအဖြစ်နေထိုင်ခွင့်မရှိတာကြောင့်သူမရဲ့သုံးနှစ်အရွယ်သမီးငယ်ကိုလက်လွတ်ဆုံးရှုံးလိုက်ရမှာသူမကိုပိုလန်နိုင်ငံထဲကိုပြန်ပို့လိုက်မှာကိုကြောက်ရွံ့ခဲ့ပါတယ်ဒီအချက်ကိုသိထားတဲ့ဩစတြေးလျနိုင်ငံဘွားခင်ပွန်းတဲ့ဟာဩစတြေးလျနိုင်ငံဘွားမဟုတ်တဲ့သူမကိုပိုလန်နိုင်ငံကိုပြန်ပို့ပြီးသမီးဖြစ်သူနဲ့တသက်လုံးတွေ့ခွင့်မရအောင်လုပ်လိုက်မယ်လို့ချင်းချောက်တာတွေလည်းရှိခဲ့ပါတယ်။သူမရဲ့အတွေ့အကြုံတွေပေါ် Liverpool Migrant Resource Center မှာ Olivia က Australia Visa ကိုင်ဆောင်ထားတဲ့သူတွေဟာအိမ်တွင်းအကြမ်းဖက်ခံရမှုတွေကနေ အကာအကွယ်ပေးမှုရယူနိုင်ပြီးအော်စတြေးလျနိုင်ငံကနေထွက်ခွာပေးဖို့မလိုပါဘူးဆိုတာကိုရှင်းလင်းပြောကြားခဲ့ပါတယ်။လီမီးယားကျမှာအိမ်တွင်းအနိုင်ကျင့်မှုကြောင့်ကွာရှင်းခဲ့ရင်လည်းလက်ရှိကိန်းဆောင်ထားတဲ့ဗီဇာအတိုင်းဆက်လက်ရှိနေမှာဖြစ်ပြီးအမြဲတမ်းနေထိုင်ခွင့်ဗီဇာကိန်းဆောင်ထားတဲ့သူတွေမှာလည်းအလားတူအခြေအနေရရှိမှာဖြစ်ပါတယ်။အနိုင်ကျင့်ခံရသူအချို့မှာလည်းသူတို့ကြီးပြင်းလာတဲ့နိုင်ငံရဲ့ယဉ်ကျေးမှုတွေအတိုင်းဒီလိုကိစ္စတွေဟာတိုးတိုးသိသိဖြေရှင်းရမယ်မိသားစုပြဿနာလို့သာယူဆနေကြဆဲပဲဖြစ်ပါတယ်။သောရရှင်များရှင်တကယ်လို့သောရရှင်များကိုယ်တိုင်မာရောသောရရှင်များရဲ့အတိအကျွမ်းတယောက်ယောက်မှာပါ။အိမ်တွင်းအကြမ်းဖက်မှုခံရတယ်လို့တန်တရားရှိရင်အကူအညီလိုအပ်နေတယ်ဆိုတာသိရင်အရေးပေါ်အခြေအနေမျိုးမှာဖုန်းနံပါတ်3939ကိုခေါ်ယူပြီးရှဲအကူအညီရယူနိုင်ပါတယ်ဖုန်းလက်ခံဖြေကြားသူဟာခေါ်ယူသူဘက်ကိုအခြေအနေအသေးစိတ်နေရာလက်ရှိအဖြစ်အပျက်နှိပ်စက်ညှဉ်းပန်းခံရသူအခြေအနေခလေးသူငယ်တစ်စုံတစ်ယောက်ရှိနေမရှိနေအရက်နဲ့ဆေးဝါးတုံးဆွဲထားနိုင်မှုအခြေအနေရှိနိုင်မရှိနိုင်စတာတွေကိုမေးမြန်းမှာဖြစ်ပါတယ်တိုင်ကြားသူရဲ့အမည်ကိုပြည့်ဝဝတ်ထားပေးမှာဖြစ်ပါတယ်အိမ်တွင်အကြမ်းဖက်မှုကိစ္စရပ်တွေအတွက်တိုင်ပင်လိုတယ်ဆိုရင်ပြည်တော်စုအစိုးရရဲ့1839 respect လို့ခေါ်တဲ့24နာရီဝန်ဆောင်မှုကိုဖုန်းခေါ်ဆိုခြင်းဒါမှမဟုတ်အွန်လိုင်းကနေချက်တင်ပြောခြင်းတို့ဖြင့်ပညာရှင်တွေနဲ့တိုင်ပင်ဆွေးနွေးနိုင်ပါတယ် New South Wales နဲ့ Victoria ပြည်နယ်အစိုးရတွေမှာလည်းတိုင်ပင်ဆွေးနွေးမှုအပြင်အရေးပေါ်အခြေအနေနဲ့ရင်ဆိုင်နေရတဲ့အမျိုးသမီးတွေအတွက်နေရာထိုင်ခင်းစီစဉ်ပေးတဲ့ဝန်ဆောင်မှုရှိပါတယ်။အတိုင်းမင်ခံပုဂ္ဂိုလ်နဲ့တိုင်ပင်လိုတယ်ဆိုရင်ဖုန်းနံပါတ် 1833-930-932 ကိုခေါ်ဆိုခြင်းဒါမှမဟုတ်လက်ကင်ဖုန်းကနေခေါ်မယ်ဆိုရင် 1833-RESPECT ကိုခေါ်ယူခြင်းဒါမှမဟုတ်website ဖြစ်တဲ့ www.1833-respect.org.au ကိုဝင်ရောက်ပြီးအကူအညီတောင်းခံခြင်းတို့ကိုပြုလုပ်နိုင်ပါတယ်။ Victoria ပြည်နယ်မှာနေထိုင်နေဆိုရင်ဖုန်းနံပါတ် 1833-315-188 ကိုခေါ်ဆိုခြင်း New South Wales မှာနေထိုင်နေဆိုရင်ဖုန်းနံပါတ် 1833-656463 ကိုခေါ်ဆိုခြင်းတို့ကိုပြုလုပ်နိုင်ပါတယ်။နိုင်ငံကူးပြောင်းလာတဲ့အမျိုးသမီးတွေအတွက်ဘာသာစကားအချို့နဲ့ပြန်ဆိုထားတဲ့ပံ့ပိုးကူညီပေးနိုင်တဲ့ဝန်ဆောင်မှုတွေကို www.iwss.org.au/information-in-your-language မှာရယူနိုင်ပါတယ်ဆိုတာဒီနေ့အစီအစဉ်ကနေတင်ပြလိုက်ရပါတယ်ဒီဆောင်မကိုတင်ပြပေးတဲ့ကျမကရွှေစင်ပါရှင
် SBS Chill ကတချင်းတွေကိုနားဆင်ပြီးတော့အနားယူအပန်းဖြေနိုင်ပါတယ်ချင်းတွေကို TV Digital Radio Online နဲ့ Mobile ကနေနားဆင်နိုင်ပါပြီ sbs.com.au/chill ကိုသွားပြီးတော့နားဆင်နိုင်ပါတယ်ရှင
်။ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ